NLD Party ရဲ့ဥက္ကဋ္ဌတော်ဆန်းစုကြည်ရဲ့အခုရခိုင်ပြည်နယ်ခီးစဉ်အတွင်းလုံခြုံရေးအတွက်ရခိုင်ပြည်နယ်အစိုးရအနေနဲ့ဘယ်လိုတောင်းယူထားပေးတာမျိုးများရှိပါလဲရှင
်။ဟုတ်ကဲ့ဟိုကျွန်တော်တို့ဟိုဒီကနေဆက်ရနဲ့လုံခြုံရေးဝန်ကြီးဘုံမှုကြီးထင်လင်းအဲ့ဒီဘက်ကိုသွားလို့ရှိပါတယ်။အဲဆိုတော့ကျွန်တော်တို့ကအဓိကတော့ကပြည်သူညီညီအေးအေးဆေးဆေးဖြစ်ဖို့ပါပဲဆိုတော့တခုခုဖြစ်ခဲ့လို့ရှိရင်တော့ဒါကျွန်တော်တို့ဘလူဘက်ဖြစ်ဖြစ်ဘယ်ရှုတော့မှကြည့်ကြည့်ပုံကောင်းဘူးပေါ့နော်ဆိုတော့မဖြစ်ဖို့အတွက်အဲကြိုတင်ပြီးတော့စီမံပြီးတော့အေးအေးဆေးဆေးနဲ့သူ့အချိန်ကြရရင်သူတို့သူ့ပါတီကလည်းသူ့စီရင်ရေးကိစ္စတွေလုပ်ပြီးတော့ပြန်သွားနိုင်အောင်ဆိုပြီးတော့အဲ့လိုစီစဉ်ထားပြပါတယ်ခင်ဗျာ
ဟုတ်ကဲ့ဒီကနေ့နေ့လည်းပဲပေါ့နော်စပြီးတော့ရောက်တဲ့အချိန်မှာတော့ဒေတာကန်နေရတကယ်ကိုပဲတောင်းတောင်းဖြတ်ဖြတ်နဲ့ကြိုးစားရာမျိုးကိုလည်းတွေ့ရပါရဲ့ရှင်ဆိုတော့အခုဒီကြံတဲ့ခီးစဉ်တွေအတွင်းမှာရောဒီလုံခြုံရေးအတွက်စိတ်ပူစရာစိုးရိမ်စရာရှိရလို့ဆရာတို့ဘက်ကသုံးသပ်ပါလားရှင်ဟု
တ်အဲလုံခြုံရေးအတွက်တော့ကျွန်တော်တို့တာဝန်ရှိတဲ့လူတွေကအကုန်လုံးစက်ကြက်မတ်မတ်ဆောင်ရွက်ပါတယ်အဲနောက်ပြီးတော့တခြားနီလန်းတွေနဲ့လည်းဒီကဟိုတချို့အဖွဲ့တွေပေါ့နော်ကျွန်တော်တို့ဒီမှာအမျိုးသားရေးတက်ကြွတဲ့လူတွေဘက်ကလည်းဒါကျွန်တော်တို့လည်းတွေ့နေရပါတယ်သူတို့လည်းတင်းနဲ့ပေါ့အဓိကတော့ကဘာပဲလုပ်လေကျွန်တော်တို့ဟိုရခိုင်ရဲ့ image ကိုမကြဘူးပေါ့ဆိုတော့သူတို့လုပ်တာလေးတွေလည်းကောင်းပါတယ်ကျွန်တော်တို့ကတော့ဟိုအစိုးရဘက်ကတော့ကဘာပဲလုပ်တရားဥပဒေစိုးမိုးရေးပြည်ရင်အေဂျင့်ရေးကိုပဲကျွန်တော်တို့ကဥတည်ပါတယ်ခဏနေတော့ကျွန်တော်တောင်ကုတ်ရောက်မယ်တောင်ကုတ်ပြီးရင်တော့ဒီနေ့ညပြန်မယ်ပေါ့နော်ပြန်ပြီးတော့တခြားခီးစဉ်တွေမှာလည်းဒါအေးအေးဆေးဆေးဖြစ်အောင်လို့ပဲကျွန်တော်တို့ဘက်ကတော့အကြီးကျယ်ဆောင်ရွက်ပေးနေပါတယ်ခင်ဗျ
ဟုတ်ကဲ့ဆိုတော့ဟိုတခြားရဲတို့ဘာတို့နဲ့ရောလုံခြုံရေးယူထားတာမျိုးများရှိပါလားဆရာဟုတ်ကဲ
့အဲ့ဒီလူတော့ကမဟုတ်ဘူးခင်ဗျဟိုကျွန်တော်တို့ဟိုအဲ့ဒီလူလုံခြုံရေးတွေယူရတဲ့အနေထားတွေရှိတဲ့အခါကျတော့တမျိုးအတိတ်ပဲဒီကောက်ကြမှာဖြစ်တော့လေပုံမှန်အနေထားလေးပဲသွားနေပါတယ
်ဟုတ်ကဲ့ဆိုတော့ဒီခီးစဉ်တွေအတွင်းမှာဥပမာပြည်နယ်အစိုးရကိုဥပမာဆန္ဒပြမယ်ဆိုပြီးခွင့်ပြုချက်တောင်းတာမျိုးတွေရောရှိပါလားဆရာ
ကျွန်တော်တို့ပြည်နယ်အစိုးရအထိတော့ဟိုမတက်လာဘူးခင်ဗျအဲ့ဒီလူခွင့်ပြုချက်တောင်းလဲဆိုတော့လေအတူတူကျွန်တော်တို့တည်င်းတွေရတော့တချို့နေရာလေးတွေမှာပြမယ်ပြမယ်ဆိုပေမဲ့တချို့ဖွဲ့တွေကလည်းမပြဘူးဒါမျိုးလေးတွေတွေ့ပါတယ်အဲ့ဒီလူပြမယ်မပြဘူးဆိုတော့အောက်ခြေတည်င်းတွေကိုကျွန်တော်တို့သူစီပြီးတော့ပြီးတဲ့အခါကျတော့လေမပြဘဲနဲ့ပေါ့အေးအေးဆေးဆေးပြီးသွားမဲ့သဘောလေးတွေတွေ့ရပါတယ်ခန္ဓာပြမယ်ကိစ္စတွေနောက်ပြီးတော့ဒီလုံခြုံမှုနော်တည်ငြိမ်မှုလေးတွေပြည့်ပြည့်စုံမဲ့ကိစ္စလေးတွေတော့လက်ရှိအနေအထားအထိတော့ကျွန်တော်တို့မဖြစ်ပေါ်လာနိုင်ဘူးလို့ပဲသုံးသပ်ထားပါတယ်ခင်ဗျာ
ဟုတ်ကဲ့ဒါဆိုရင်အခုဒေသန္တရအမိန့်ထုတ်ပြန်နေဆိုတာဒီလိုအခြေအနေတွေဖြစ်လာမှဆိုလို့ထုတ်ပြန်တဲ့သဘောလားရှင
်ကျွန်တော်ကြားတာကတော့သူတို့နှစ်ခုထုတ်တယ်ပေါ့နော်တခုကတော့ကအဲဘျောက်ဦးမဖောက်ဘူးရယ်နောက်တခုကတော့ကဒီလိုပဲဟိုဥပဒေကိုချိုးဖောက်ပြီးတော့မလုပ်ကြဘူးရယ်ဆိုတဲ့ဟာတခုပါတယ်ဆိုတော့ဥပဒေကိုချိုးဖောက်ပြီးတော့မလုပ်ကြဘူးဆိုတာကတော့တည်ငြိမ်မှုကိုပြက်ပြောင်းအောင်လုပ်မယ်ဆိုတော့အနေထားလေးတူကြိုတင်ကာကွယ်တဲ့သဘောပေါ့ဗျာဒါပေမဲ့ဒီစီရင်စဉ်အတွက်တော့ကဥပမာဘျောက်ဦးဖောက်တယ်ဆိုတာတော့ဘာမှမဆိုင်ဘူးဒါနှစ်တိုင်းကျွန်တော်သတင်းကြုတ်ကိုထုတ်လိုက်ရပါရန်ကုန်လည်းထုတ်နေရပါဒီချိန်ဆိုရင်နော
်ဟုတ်ကဲ့
နောက်တစ်ခုထုတ်တာကလည်းနှိုးဆိုတဲ့ဟာဖြစ်ပါတယ်အမိတ်မဟုတ်ဘူးတည်တည်ငြိမ်ငြိမ်နဲ့အေးအေးဆေးဆေးနေဖို့ဥပဒေကိုဆွေးပေါက်ပြီးတော့ဒီသဘောကတော့ right out တွေပါတယ်မဖြစ်ဖို့ဆိုတဲ့သဘောကိုလှုံ့ဆော်တာလူတွေကိုသိအောင်လို့အစိုးရဓာတ်တွေမလုပ်တဲ့အရေးယူခံရမယ့်ဥပဒေရဒီလိုဖြစ်တာပါနော်ဆိုတော့ဒေါအောင်ဆန်းစုကြည်ဒီနဲ့ဒီအမိတ်တွေနဲ့တော့ကဟိုတက်ရိုက်သက်ဆိုင်ခြင်းဒီလိုကျွန်တော်တွေဒီလိုမသုံးသပ်ဘူးကျွန်တော်တို့တည်ငြိမ်အေးချမ်းမှုအတွက်ကိုလိုအပ်လို့သူတို့ကထုတ်တယ်ဒီအာဟာရတွေကအမှန်တကယ်ကသူတို့သုံးတဲ့အမိန့်ဆိုတာသူအမိန့်ရဲ့ procedure ကလုံးဝမှားတယ်ဒါကနှိုးဆော်တဲ့ဟာဒီပဲဖြစ်ပါတယ်ခင်ဗျ
ဟုတ်ကဲ့ဆောင်းလက်တင်ခုလို့ဖြစ်ပေးတာကျေးဇူးအများကြီးတင်ပါတယ်ရှင်
ဟုတ်ကဲ့ပါခင်ဗျ